ဆရာရှင်များရှင်အီရန်နိုင်ငံကလက်ရေးစင်တပ်ဖွဲ့တွေဟာအီရန်နိုင်ငံအတွင်းမှာလှုပ်ရှားနေပြီးတော့အမေရိကန်တပ်ဖွဲ့တွေနဲ့အီရတ်တပ်ဖွဲ့တွေကိုတိုက်ခိုက်ဖို့ရှီးယိုက်စစ်သွေးကြွအဖွဲ့တွေကိုတင်နန်းနေပေးနေတယ်လို့ထောက်လိုင်းရေးအစီရင်ခံစာတွေကညွှန်းဖော်ပြနေတဲ့အကြောင်းအမေရိကန်တပ်ဖွဲ့ကဗိုလ်ချုပ်တဦးကပြောပါတယ်။အီရန်နိုင်ငံရှီးယိုက်မွတ်စလင်အတိုင်းဝိုင်းကြားအီရန်ဘက်ကပါဝင်စစ်ဖက်မှုတွေရှိနေပြီးတစ်ချိန်တည်းမှာပဲအခြားနိုင်ငံတွေကလည်းအီရတ်ကဆွန်နီမွတ်စလင်တွေကိုထောက်ခံနေတာကြောင့်မို့လို့ဒေသတွင်းပြည်ပခါတွေဖြစ်လာနိုင်တယ်လို့ဝါရှင်တန်မြို့တော်မှာဝေဖန်သူတွေကသတိပေးနေကြပါတယ်။ဗီဒီယိုတောက်စတက်ဖနီဟိုးရဲ့သတင်းပေးပို့ချက်ကိုဆက်ပြီးတော့ပြောပြပါအောင်ဦးသိန်းထိုင်ဦးရှင်
။ဟုတ်ကဲ့မခင်ပြည်တွေခင်ဗျာအမေရိကန်တပ်ဖွဲ့ကဗိုလ်ချုပ်ရစ်လင့်ဘက်ကရက်မြို့တော်ကနေပြောကြားတာကတော့အီရန်တော်လှန်ရေးအဆောင်တဲ့အထူးတပ်ဖွဲ့ဝင်50လောက်နေဆက်ကိုကျော်ဝင်ပြီးတော့စစ်သွေးကြွတွေကိုမော်တာနဲ့ရော့ကက်တွေဘလူးပစ်ခတ်တယ်ဆိုတော့တင်တန်းနေပေးနေတယ်လို့ထောက်လိုင်းရေးစီရင်ခံစာတွေကရည်ညွှန်းဖော်ပြနေတယ်လို့ပြောပါတယ်အမေရိကန်ထက်လွတ်တော်ကရွေးချယ်ထားတဲ့ထောက်လိုင်းရေးဆိုင်ရာကော်မတီ Republican Duo ကစီနေလွတ်တော်အမတ် Kit Bond ကတော့အီရတ်ကိုရောက်လာတဲ့အီရန်တပ်ဖွဲ့တွေကိုပြင်းပြင်းထန်ထန်ကင်တွေဖြည့်ရှင်းတယ်လို့သူယုံကြည်တဲ့အကြောင်းပြောပါတယ
် And when we catch them we're going to kill them all
ကျွန်တော်တို့သူတို့ကိုဖမ်းမိတယ်ဆိုရင်တော့အားလုံးကိုတတ်ပြစ်မှာပဲ
CNN ရုပ်မြင်သံကြားရဲ့နိုင်ငံရေးစကားဝိုင်း late edition အစီအစဉ်မှာအီရန်ရဲ့ဂျာဝင်စစ်ဖွဲ့မှုတွေကိုကာကွယ်ဖို့ကိစ္စကအီရတ်ဝန်ကြီးချုပ်နော်ရီယယ်မယ်ခီနဲ့သူ့အစိုးရဘက်မှမူတည်နေတယ်လို့စီနက်လွတ်တော်အမတ် Kit Bond ကပြောပါတယ်။ဒါမှမဟုတ်ရင်တော့အီရတ်ဟာဒေသတွင်းဂျိုးစီးပွားတွေအတွက်စွန်နီနဲ့ရှီယာဂျာတိုက်ကြတဲ့စစ်မြေပြင်တစ်ခုဖြစ်သွားလိမ့်မယ်လို့သူကပြောပါတယ်
။ If al-Maliki can't do it somebody else will but we will help assure that the Iraqi
တကယ်လို့မလီကီအနေနဲ့ဒီလိုမဖြစ်အောင်မလုပ်နိုင်ဘူးဆိုရင်တယောက်ယောက်ကဒီတာဝန်ကိုယူပါလိမ့်မယ်။ Iraq လုံခြုံရေးအဖွဲ့တွေအနေနဲ့တိုင်းပြည်ကိုလုံခြုံရေးတာဝန်တေချာပေါက်ယူနိုင်အောင်ကျွန်တော်တို့ကကူညီနေတာပါ။တကယ်လို့ Iran တွေဝင်လာပြီဆိုတော့ Iraq ဘက်ကလည်း Saudi Arabia တို့ Egypt တို့တခြားဘက်ကဝင်လာမဲ့ Sunni Muslim နိုင်ငံတွေကိုတေချာပေါက်ရှာတော့မှာပါ။
အီရန်နိုင်ငံဟာအီရတ်နိုင်ငံအတွင်းကရှီးယိုက်စစ်သွေးကြွတွေကိုကူညီနေပြီးအကြမ်းဖက်မှုတွေဖြစ်အောင်ဖန်တီးနေတယ်လို့အမေရိကန်ပြည်ထောင်စုကစွပ်စွဲထားပါတယ်။အီရန်ကတော့ဒီစွပ်စွဲချက်တွေကိုညှင်းဆို့ထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲသမ္မတဘုရားစိုးရကအီရန်ဒေါ်လာရေးစောင့်တက်ကိုပြည်ပအကြမ်းဖက်အဖွဲ့အဖြစ်တရားဝင်သတ်မှတ်ဖို့စဉ်းစားနေတဲ့အကြောင်းပြောပါတယ်။တကယ်လို့သတ်မှတ်မယ်ဆိုရင်ဒီအဖွဲ့ရဲ့ငွေကြေးပိုင်ဆိုင်မှုတွေအပေါ်မှာထန်ခတ်ပိတ်ဆို့တာတွေလုပ်လာနိုင်ပါတယ်။ရှာလူကနှုတ်ထွက်တော့မဲ့သမ္မတရဲ့အကြံပေးကာရော့ဖ်ကတော့NBC ရုပ်မြင်သံကြားအစီအစဉ်မှာဒီလိုအီရန်အဖွဲ့ကိုဂျမ်းဖက်အဖွဲ့ဖြစ်သတ်မှတ်ရေးအစီအစဉ်ကသမ္မတဘုရားစိုးရရဲ့ကဘာတဝမ်းအကြမ်းဖက်မှုတွေကိုရင်ဆိုင်ရမှာနီလန်ပေါင်းစုရနိုင်တယ်များသုံးပြီးတိုက်သွားမယ်အစီအစဉ်ရဲ့အစိပ်ပိုင်းတစ်ခုလို့ပြောပါတယ်အီရန်ကိုရေးယူမယ်နောက်ထပ်လှုပ်ဆောင်ချက်တွေရှိလာနိုင်တယ်လို့သူကအရေးယူမယ်ပြောသွားပေမဲ့ဘယ်လိုရေးယူဆောင်ရွက်မယ်ဆိုတာကိုတော့အကျယ်ချဲ့ပြီးပြောဆိုခဲ့တာမရှိပါဘူးအီရတ်လွတ်တော်အမတ်ဒူးဖြစ်တဲ့မိုဟာမက်အော့သမန်ကတော့ဒီအနေရုပ်တံကိုပြောရမှာအီရတ်မှာရှိတဲ့ရှီးယိုက်စစ်သွေးကြွတွေကိုအီရန်ဘက်ကကူညီနေတယ်ဆိုတာအလုံးသိထားလက်ခံထားကြတာလို့ပြောပါတယ်။အမေရိကန်ပြည်တော်စုနဲ့အီရတ်အစိုးရအနေနဲ့အီရန်ကိစ္စကိုခံတွေ့ရမှာသူ့အစိုးရအတူထံပြေးဖြေရှာတူညီတဲ့မူတွေချမှတ်ဖို့လိုတယ်လို့လည်းအီရတ်လွတ်တော်အမတ်မိုဟာမက်အော့သမန်ကတိုက်တွန်းသွားပါတယ်။